ပါကစ္စတန်နိုင်ငံကရာချီနိုင်ငံတကာလေဆိပ်မှာတာလီဘန်တို့ရဲ့တိုက်ခိုက်မှုကြောင့်လူပေါင်း36ဦးထဲမှနေသေဆုံးခဲ့ရပြီးတဲ့နောက်ဒီကနေ့အင်္ဂါနေ့မှာလည်းလေဆိပ်နားမှာတနက်နဲ့ပစ်ခတ်မှုဖြစ်ပွားခဲ့တယ်လို့ရဲတွေကပြောပါတယ်။မော်တော်ဆိုင်ကယ်နဲ့လာတဲ့တနက်သမားအနည်းဆုံး2ယောက်ဟာလေဆိပ်လုံခြုံရေးတင်နန်းကျောင်းကိုပစ်မှတ်ထားပြီးတိုက်ခိုက်ခဲ့ပေမဲ့တပ်သားတွေရဲ့ပြန်လည်ပစ်ခတ်မှုကြောင့်ထွက်ပြေးသွားခဲ့တယ်လို့လေဆိပ်လုံခြုံရေးတပ်ကလက်ထောက်အကြီးအကဲဗိုလ်မှူးကြီးတာရာအလီကပြောပါတယ်။ဒီတိုက်ခိုက်မှုကြောင့်ထိခိုက်ဒဏ်ရာရသူတော့မရှိခဲ့ပါဘူး။တိုက်ခိုက်လာသူတွေကိုရှာဖွေတဲ့စစ်စင်ရေးစတင်လှုပ်ဆောင်နေပြီလို့လည်းဗိုလ်မှူးကြီးအလီကပြောပါရယ်အင်ကာနဲ့တိုက်ခိုက်မှုကိုသူတို့လှုပ်ဆောင်တာဖြစ်ကြောင်းပါကစ္စတန်တာလီဘန်တွေကကြေညာခဲ့ပြီးထပ်မံတိုက်ခိုက်မှုတွေလုပ်မယ်လို့လည်းဆိုပါရယ်ကရာချီကဂျင်နာနိုင်ငံတကာလေဆိပ်ကိုတာလီဘန်တွေ9နာရီကြာသိမ်းပိုက်ခဲ့တဲ့နောက်တနင်္လာနေ့အစောပိုင်းမှာတော့ပြန်လည်ထိန်းချုပ်နိုင်ခဲ့တာဖြစ်ပါရယ်အခုလိုစီးပွားရေးအချက်ကြားကြတဲ့တောင်ပိုင်းစစ်ကမ်းမြို့ကလေဆိပ်မှာအတိုက်ခိုက်ခံခဲ့ရတာမို့ပါကစ္စတန်ဝန်ကြီးချုပ်နဝက်စ်ရှရစ်ဖာစစ်တပ်နဲ့အစိုးရထိတ်တန့်အရာရှိတွေနဲ့အင်ကာနေ့မှာတွေ့ဆုံပြီးလုံခြုံရေးအခြေအနေတွေကိုဆွေးနွေးခဲ့ပါတယ်။ပါကစ္စတန်စစ်တပ်ကအင်ကာနေ့မှာပဲစစ်သွေးကြွတွေခုံအောင်မယ်လို့တန်လျာရှိတဲ့အနောက်မြောက်ပိုင်းကခိုင်ဘာဒေသကိုပြစ်မှတ်ထားပြီးလေကြောင်းတိုက်ခိုက်မှုတွေလှုပ်ဆောင်ခဲ့တာမို့အကြမ်းဖက်သမား25ယောက်ထဲမှနေသေဆုံးခဲ့ရတယ်လို့ဆိုပါတယ်။